ရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအကောင်အထည်ဖော်ဖို့နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနိုဝင်ဘာ23ရက်နေ့ကသဘောတူညီခဲ့ကြတဲ့သဘောတူညီမှုအရဒီလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာပါတနင်္ဂနွေကိုအဖွဲ့ဝင်15ဦးပါပြီးစုစုပေါင်းအဖွဲ့ဝင်30ပါတဲ့ပူးတွဲလုပ်ငန်းအဖွဲ့မှာမြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကနေဦးဆောင်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝန် MD ရှာဟီဒါဟာကီကဦးဆောင်နေပါတယ်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ MD ဟာကူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဓာကာမြို့မှာတွေ့ဆုံဆွေးနွေးကြပြီးပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်။ပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ပြန်လာကြမယ့်သူတွေကိုစီးစေရေးအချိန်စရာသတ်မှတ်ရေးနဲ့ဒီတည်ယူပို့ဆောင်ရေးနဲ့ထောက်ပံ့ရေးအစီအစဉ်လက်ခံမဲ့လုံထုံးလုံဤဆက်သွယ်ရေးစတာတွေကိုဒုက္ခသည်ပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ပါအစီအစဉ်ရသဘောတူထားတဲ့အချိန်အတိုင်းအတာပေါင်းအတွင်းမှာလုပ်ငန်းစတင်ဖို့ဖြစ်ပါတယ်။သဘောတူစာချုပ်ချုပ်ဆိုပြီးနှစ်လအတွင်းနေရက်ပြန်နိုင်ရေးအတွက်ပူးတွဲကော်မတီကအသေးချာဆောင်ရွက်မှာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကသဘောတူစာချုပ်အရဆိုရင်နေရက်ပြန်ပို့ရေးကိုဇန်နဝါရီလ21ရက်နေ့မှာစတင်မှာဖြစ်ပေမဲ့ဖေဖော်ဝါရီလလောက်မှာစတင်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးသတင်းဌာနကဆိုပါတယ်ခင်ဗျာ။